ဆယ်စုနှစ်တည်းနဲ့ချီပြီးစစ်ဆိုးရရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးနောက်အရင်းမြစ်နဲ့လှုပ်သားအင်အားကျော်သွားတဲ့မြန်မာနိုင်ငံမှာစီးပွားရေးခွင်လန်းတွေပေါ်လာပြီးဆိုတဲ့တွက်ဆချက်တွေနဲ့အစာပြိုရင်းနှီးမြှုပ်နှံလာကြတဲ့အထက်မှာတော့စင်ကူမှာမှတ်ပုံတင်ထားတဲ့ယူမာ Strategic Holdings ကုမ္ပဏီလည်းထိတ်ဆုံးကပါဝင်ပါတယ်။မကြသေးခင်တုန်းကပဲယူမာကုမ္ပဏီဟာ Coffee, နုထွက်ပစ္စည်း၊အေးအေးခန်းခါစားပညာရေးလုပ်ငန်းအစုံလုပ်ငန်းသစ်တွေကိုလည်းတိုးချဲ့ခဲ့တာပါ။ယူမာကုမ္ပဏီရဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာတော့နိုင်ငံတကာဗန်ဒိုင်းပူးပေါင်းဆောင်ရွက်မှုအဖွဲ့ IFC နဲ့ကမ္ဘာဗန်တို့က20ရာခိုင်နှုန်းအထိရင်းနှီးမြှုပ်နှံမှုနဲ့ကျွမ်းကျင်မှုအကူအညီတွေပေးအပ်သွားဖို့လည်းသဘောတူထားပါတယ်။ကော်ဖီစိုက်ပျိုးရေးအေးအေးခန်းလုပ်ငန်းတွေမှာဆိုရင်လည်းပြည်တွင်းပြည်ပကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်သွားမှာပါပညာရေးကဏ္ဍမှာတော့ကျောင်းသားပေါင်း1000လောက်စီလက်ခံနိုင်မဲ့မူဂျုံနဲ့မူလာတန်းအရွယ်ကျောင်းတစ်ကျောင်းနဲ့နိုင်ငံတကာကျောင်းတစ်ကျောင်းကိုဖွင့်လှစ်ဖို့လည်းစီစဉ်နေတာပါကုမ္ပဏီရဲ့ဥက္ကဋ္ဌဦးသိန်းဝေခေါ် Search Bank ကတော့လိုအပ်ချက်တွေကြီးကြီးမားမားရှိနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍပေါင်းစုံမှာလုပ်ငန်းတွေချဲ့ထွင်နိုင်တဲ့အခွင့်အလမ်းတွေလည်းတပုံကြီးရှိနေတယ်လို့ပြောပါတယ
် I think there are more than one sectors thatwould qualify as the best growth sector
ဖွံ့ဖြိုးမှုအားအကောင်းဆုံးကဏ္ဍဖြစ်သမတ်နိုင်တာကတော့တခုမကရှိလိမ့်မယ်ထင်ပါတယ်လိုလိုကူကူဆိုရင်တော့ဝန်ဆောင်မှုကဏ္ဍလို့ပဲပြောရပါမယ်ဥပမာခရီးသွားလုပ်ငန်းပေါ့ဝင်လာတဲ့အတိုင်းတာကတော့အတော်လေးနည်းပါသေးတယ်ဒါပေမဲ့လည်းတခြားအလားအလာရှိတဲ့ကဏ္ဍတွေတော်တော်များများရှိပါတယ်ဥပမာတည်ယူပို့ဆောင်ရေးလိုအခြေခံအဆောက်အအုံလုပ်ငန်းတွေပါဒါတွေကတိုးတက်မှုအားကောင်းနိုင်တဲ့ကဏ္ဍတွေလို့ထင်ပါတယ်။ဒါပေမဲ့လေလေယာစိုက်ပျိုးတဲ့အတိုင်းပြည်ဖြစ်တဲ့အတိုင်းအလားအလာအကောင်းဆုံးကတော့စိုက်ပျိုးရေးလုပ်ငန်းပါပဲ
။မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီး2011ခုနှစ်မှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာချိန်မှာတော့နိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တွေပေးမယ်ဆိုပြီးကတိပြုခဲ့တာပါ။ဒီနောက်ပိုင်းမှာလည်းရင်းနှီးမြှုပ်နှံမှုကုန်သွယ်မှုနဲ့ဗန်ဒိုင်းဆိုင်ရာဥပဒေတွေပြင်ဆင်တာအပါအဝင်စီးပွားရေးမှာပြည်ရင်ပြောင်းလဲမှုတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။ဒါပေမဲ့လည်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအပြည့်အဝအားကောင်းလာစေဖို့ကတော့ပြည်ပြင်စရာတွေကျန်နေတော့မယ်လို့ရုံးမကုမ္ပဏီရဲ့ဥက္ကဋ္ဌ Search Bank ကမြင်ပါတယ်
။ Our government in my opinion is doing a lot already. In many areas I think they're probably even going a little too fast.
ကျွန်တော်အမြင်ကတော့အစိုးရအနေနဲ့တော်တော်များများလှုပ်ခဲ့ပြီးပါပြီ။တချို့နေရာတွေမှာမြန်လွန်းနေတယ်လို့တောင်ထင်ပါတယ်။သို့တော့ဘယ်လောက်ဖဲလှုပ်လို့လုံလောက်ပြီးလို့တော့မဆိုနိုင်ပါဘူး။ဒါကြောင့်လေဗန္ဒာယေကဏ္ဍတို့ပညာရေးတို့မှာမြင်မြန်ဆန်ဆန်ဖွင့်ပေးနိုင်ပါတယ်အားလုံးခြုံပြောရမယ်ဆိုရင်တော့ကျွန်တော်တို့အစိုးရအနေနဲ့တည်တည်တတ်တာလုပ်ပြတာတွေရှိပါတယ်ဒီထက်ပိုပြီးလုပ်နိုင်တာကတော့သူတို့ရဲ့စီးပွားရေးရည်မှန်းချက်တွေအောင်မြင်ဖို့စံတားရှိအောင်တာမကရည်မှန်းချက်အတိုင်းဖြစ်ဖို့လိုအပ်ချက်တွေနဲ့ဖြည့်ဆည်းရမှာတွေကိုနားလည်ဖို့လည်းလိုပါတယ်ဥပမာပြောရမယ်ဆိုရင် Stock Exchange တခုဒီနှစ်ကိုနောက်ဆုံးထားဖွင့်ခြင်းနဲ့လို့ကျွန်တော်တို့ကညင်ညာထားပါတယ်ဒါပေမဲ့လေ stock ဈေးကွက်တခုအောင်မြင်မြင်ဖွင့်နိုင်ဖို့ဘာတွေလိုလဲဆိုတော့ကိုတိတိချာချာနားလေသဘောပေါက်ပုံတော့မရပါဘူ
းမြန်မာနိုင်ငံလဲဖွင့်ဝင်ဖြစ်တဲ့အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနိုင်ငံတွေစီးပွားရေးအရာတပေါင်းတစ်စီးတည်းဖြစ်စေဖို့စီစဉ်ထားတဲ့ရှင်းနှစ်မီရန်ကုန်မှာ stock share ဈေးကွက်တခုဖွင့်လှစ်ဖို့ရည်ရွယ်ထားတာဖြစ်ပေမဲ့မရင်းမရအခြေအနေတွေနဲ့ကြုံနေရတာပါအာမခံငွေစုစာချုပ်တွေနဲ့အစု share လုပ်ငန်းတွေဥပဒေတရက်ကိုပြီးခဲ့တဲ့နှစ်ထဲအတည်ပြုထားပေမဲ့ဗန္ဒာရေးလုပ်ငန်းတွေအခြေမခိုင်သေးသလိုဆက်သွယ်ရေးနဲ့သတင်းနည်းပညာလိုအခြေခံဆောက်အုံလိုအပ်ချက်တွေပါဝင်စင်ခေါ်မှုတွေလည်းရှိနေစေဖြစ်ပါတယ်ယူမာကုမ္ပဏီအကြီးအကဲကတော့စီးပွားရေးဖွံ့ဖြိုးမှုတွေအတွက်အခရာကျတဲ့ဗန္ဒာရေးကဏ္ဍမှာအားကောင်းအောင်လုပ်နိုင်ဖို့မြန်မာနိုင်ငံအတွက်အခြေယူကြိုးပမ်းရအောင်မယ်လို့လည်းရိုက်တာသတင်းဌာနနဲ့မင်းမြန်ကမှပြောဆိုခဲ့တာပါဒီလိုစင်ခေါ်မှုတွေရှိနေတော့မယ်ဆိုပေမဲ့မြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲစီစဉ်နေရကြုံတော့ကြုံခဲ့အခွင့်အရေးဖြစ်တဲ့အတွက်လည်းလက်မလွတ်နိုင်ဘူးလို့ဆိုပါတယ
် For the moment I don't think we have any plan to develop anything outside of Myanmar I think we are very focused on Myanmar.We think this is a lifetime, once in a lifetime opportunity.
လောလောဆယ်တော့မြန်မာနိုင်ငံပြည်ပမှာလုပ်ငန်းလုပ်ဖို့အစီအစဉ်မရှိပါဘူး။မြန်မာနိုင်ငံမှာပဲအသေးချာအာရုံစိုက်နေပါတယ်။ဒါကတသက်မှာတစ်ခါအခွင့်အရေးမျိုးပါ။လက်တလောတွေ့နေရတဲ့ပြပြင်ပြောင်းလဲမှုတွေမှာအပြည့်အဝရင်းနှီးမြှုပ်နှံသွားဖို့လေကျွန်တော်တို့ရည်ရွယ်ထားပါတယ်။စီးပွားရေးအလားအလာကောင်းတွေအတွက်ကျွန်တော်တို့အပြည့်အဝမြှုပ်နှံသွားမှာပါ
။ပြည်ဆိုင်ငွေကြေးရန်ပုံငွေဖွဲ့ IMF ကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြီးခဲ့တဲ့ဗန္ဒာနှစ်အတွင်း 9.5% ရှိနေရာက 2014-2015 ဗန္ဒာနှစ်မှာတော့ 9.95% လောက်ထိတိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်။ဗန္ဒာရေးကဏ္ဍမှာပြည်ရင်ပြောင်းလဲမှုတွေကို စနေရီကျဆောင်ရတာနဲ့အမျှယင်းနည်းမြုံနယ်မှုနဲ့ကုံသွယ်မှုတွေအားကောင်းလာနိုင်တယ်လို့လည်းပြောဆိုထားတာပါဒီနေ့ကစပြီးမြန်မာနိုင်ငံကဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့အာဆီယံအသင်းဝင်နိုင်ငံတွေကြားရှင်းနေ2015ခုနှစ်မှာစီးပွားရေးဝန်ကျင်တည်ဆောက်ရာကအကျိုးအမြတ်တွေခံစားရနိုင်တယ်လို့လည်း IMF ကခန့်မှန်းထားတာဖြစ်ပါတယ်နိုင်ငံတကာပန်နာရေးနဲ့စီးပွားရေးဖွဲ့စည်းရေးကိုယ်တိုင်ဒီလိုအပေါင်းလက္ခဏာဆောင်တဲ့ခန့်မှန်းချက်တွေကြောင့်လည်းယင်းနည်းမြုံနယ်မှုတွေဟာအကျိုးမရောက်နိုင်ဘူးလို့ရုံးမကော်မတီရဲ့ဥက္ကဋ္ဌဦးသိန်းဝေခေါ် search ဘဏ်ကဆိုပါတယ
် I think the smart ones are already here and they're already starting to build up their base here
ကျင်းတဲ့လူတွေကတော့ဒီမှာရောက်နေကြပြီထင်ပါတယ်ဒီမှာစပြီးတော့အခြေစိုက်နေကြပါပြီအမြင်ကျေရာရောက်တဲ့အတွက်လည်းအဲ့ဒီလူတွေကိုကျွန်တော်ချီးကျူးပါတယ်ဒီတိုင်းပြည်ကအလားလာကောင်းတွေကိုလည်းဒီလူတွေကမှန်မှန်ကန်ကန်မြင်တတ်ကြပါတယ်လာလာကောင်းတွေတပုံကြီးရှိနေတယ်လို့လူဝက်ချက်တွေကလည်းအများကြီးပါဒါကြောင့်လည်းဒီမှာရောက်နေကြတဲ့ကုမ္ပဏီတွေအခြေကျအောင်စူးစမ်းနေကြတာပါဒါလည်းအင်မတန်မှအမျှော်မြင်ရှိရာရောက်တာမို့နောက်ထပ်လာကြဖို့လေကျွန်တော်အပြည့်အဝအားပေးသွားမှာပ
ါဝါရှင်တန်ချေဆိုင် Heritage Foundation နဲ့ Wall Street Journal တို့ပူးတွဲပြီးဒီနှစ်စမ်းပိုင်းထုတ်ပြန်ခဲ့တဲ့2014ခုနှစ်စီးပွားရေးလှုပ်လှခွင့်ညွှန်ကိန်းမှာတော့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကတည်းကတိုးတက်မှုတွေတွေ့ရတဲ့အကြောင်းဖော်ပြခဲ့ပါတယ်ယင်းနှမြုံနယ်မှုစီးပွားရေးလှုပ်ကိုင်ခွင့်နဲ့အလုပ်သမားခွင့်ရေးတွေတိုးတက်လာတဲ့အတွက်ပြီးခဲ့တဲ့နှစ်မှာလူလက်ခွင့်အဆင့်182မှာရှိနေရာကဆယ်ဆင့်တက်ပြီး160နှစ်ဖြစ်နေတိုးမြင့်သတ်မှတ်ခဲ့တာပါဒါပေမဲ့လည်းနှစ်ပေါင်း20လောက်အထီးကျန်နေလာခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကိုစောင့်ကြည့်ခဲခတ်ရမှာတော့ကြီးကြီးမားမားတိုးတက်တဲ့အဆင့်ထိတော့မရောက်သေးဘူးလို့လည်းအစိုးရခန်းစားကဖော်ပြထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပြရစေကျွန်တော်အောင်လို့ပါခင်ဗျာ